ထိုင်းနိုင်ငံစမုတ်ဆွန်ကာကရိုင်မေကောင်ဒီမြစ်ခွဲမှာပြုပြင်ထိန်းသိမ်းဖို့ရန်နာထားတဲ့စီတင်ရင်သင်းမောတစဉ်ပေါက်ကွဲတာကြောင့်ဒီမြန်မာအလို့သမား9ဦးအပါအဝင်လူ10ဦးသေဆုံးပြီးတော့နောက်ထပ်မြန်မာ2ဦးဒဏ်ရာရရှိသွားပါတယ်။ဒီအကြောင်းအတွေနဲ့ပတ်သက်လို့ထိုင်းခြေဆိုင် VOA သတင်းတောက်မအေးမှသတင်းပေးပို့ပါတယ်
။ထိုင်းနိုင်ငံစမုတ်ဆွန်ကာကရိုင်မဲကောင်မြစ်ခွဲမှာပြုပြင်ထိန်းသိမ်းဖို့ရန်နာထားတဲ့စီတင်ရင်တင်းမောဟာဇန်နဝါရီလ18ရက်နေ့ကပေါက်ကွဲမှုဖြစ်ခဲ့တာပါ။ဒီပေါက်ကွဲမှုကြောင့်မြန်မာ9ဦးအပါအဝင်လူ10ဦးသေဆုံးခဲ့တယ်ဆိုပြီးအလုသမားရေးလှုပ်ရှားသူဦးမိုးကျိုးကအခုလိုပြောပါတယ်
။အဲ့မှာပြုပြင်ထိန်းသိမ်းမှုအတွက်ရန်နာထားတဲ့စီကင်တင်မောပေါ့ဗျာ။အဲ့စီကင်တင်မောပေါက်ကွဲတဲ့အတွက်အဲ့တင်မောဟာပိုက်လိုင်းကိုဂီစော်တဲ့အလုကိုလှုပ်နေကြတာပေါ့။အဲ့ဒီရောက်တုံးစရာ။အဲ့လိုလှုပ်လှုပ်နေကြတော့မှပဲစီလက်ကြံကနေသခင်မီးလောင်ပေါက်ကွဲခဲ့တာပေါ့။အဲ့လိုပေါက်ကွဲမှုကြောင့်ပထမဆုံးအလုသမား9ယောက်လောက်ပါပဲ။ဘယ်ယောက်လို့ဘယ်ပေါ်မှမသိပျောက်ဆုံးသွားတယ်။မနေ့ကတော့တယောက်ရဲ့အလောင်းကိုရတယ်ဗျ။အဲ့ဒါမွန်ပြည်နယ်ကြယ်မျိုးမျိုးနေရမောင်းပိုက်ထွေးစုသူရဲ့အလောင်းကိုမနေ့ကတွေ့။ဆက်လက်ပြီးတော့ရှာဖွေကြစင်မှာဒီနေ့ဇန်နဝါရီလ18ရက်နေ့မှာနောက်ထပ်မြန်မာနိုင်ငံသား6ဦးအလောင်းနဲ့ထိုင်းနိုင်ငံသား2ဦးရဲ့အလောင်းတွေကိုဆက်လက်ရှာဖွေတွေ့ရှိခဲ့ပါတယ်ဗျ။
မြန်မာအလုသမား9ဦးတေဆုံးခဲ့ကြောင်းဘန်ကောက်မြို့မြန်မာတန်ယုံကလည်းထုတ်ပြန်ခဲ့ပြီးတေဆုံးသူတွေရဲ့မိသားစုဝင်တွေကိုတော့ဥပဒေပါအာမခံကြီးစုကြီးနင်နာကြီးတွေရအောင်ဆောင်ရွက်ပေးဖို့စီစဉ်နေတယ်လို့လည်းဆိုပါတယ
်။ဘန်ကောက်မြို့မှာရှိတဲ့ထိုင်းနိုင်ငံဆိုင်မြန်မာတန်ယုံကလည်းတေဆုံးတဲ့မိသားစုဝင်တွေကိုအားပေးစကားပြောပြီးတော့မြန်မာတန်ယုံအနေနဲ့ထိုင်းအလုသမားဝန်ကြီးဌာနနဲ့ပူးပေါင်းဆောင်ရွက်ပြီးတော့တေဆုံးသူတွေရဲ့အာမခံကြီးတွေစုကြီးတွေဒီမှာကြီးကြီးရရှိအောင်အများဆုံးဆောင်ရွက်ပေးမယ်လို့အာမခံပြီးတော့အားပေးစကားပြောခဲ့တာပေါ့ဗျာဒီသားစုဝင်တယောက်ကိုလည်းတယောက်ပတ်9,000ဒီနှစ်သိမ့်ကြီးပေးခဲ့တယ်ပေါ့
ဒီပောက်ကွဲမှုဖြစ်ပွားပြီးတဲ့နောက်မြန်မာလူသမားတွေပျောက်ဆုံးနေပြီးတဦးရဲ့အလောင်းကိုသာရှာဖွေနိုင်ခဲ့ပါတယ်ဇန်နဝါရီလ18ရက်နေ့ရောက်မှအလောင်းတွေကိုပြန်လည်ရှာဖွေတွေ့ရှိခဲ့တာဖြစ်ပါတယ်တေဆုံးသူအများစုကတော့တင်းမောပြင်ဆင်နေတဲ့အလုသမားတွေဖြစ်ကြပါတယ်ရှင်